နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတွားရောက်ခဲ့ပြီးကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံလာမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်ဖို့အလေးထားဆွေးနွေးခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းစာကိုမိုးစောကတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမြစ်ကြီးနားမြို့ကိုဒီကနေ့မနက်9:00လောက်မှာရောက်ရှိခဲ့ပြီးခီးရောင်းဆိုင်မှာပဲဘာသာရေးလူမှုရေးနဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့တွေအပါအဝင်လူထုခေါင်းဆောင်တွေပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့ Town Spring Hotel မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးချိန်မှာအဓိကဆွေးနွေးတဲ့အချက်တွေကိုကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကထွေထွေပြည်သူဒေါက်တာ Clive Sampson ကအခုလိုပြောပါတယ
်။အဓိကတော့ဒီ NCA ထုတ်ပြီးမှငင်းချေဆွေးနွေးမှုမှာပါဝင်လာပြီးဟိုကိုလိုချင်တာလာပြီးမှဆွေးနွေးတင်ပြတောင်းဆိုမှုတွေပြုလုပ်ဖို့အဓိကတော့ဒါပဲဖြစ်တယ်။ကျေဦးကလည်းအဲ့ဒါကိုဟို NC ကိုလက်ခံထားတယ်ဆိုတဲ့သဘောတွေလည်းသူပြောတော့ပါတယ်။ပင်လုံစာချုပ်အောင်မဟုတ်ဘဲနဲ့ပေါ့နော်။ဒီပင်လုံစိတ်သက်အပေါ်ရေးချည်တဲ့ဆိုတဲ့ကြောင့်ပြောပါတယ်အဲ့ဒါ။ဒုက္ခတဲ့စံကိုလည်းသူတွားပါတယ်။အခုအဲ့မှာတွားနေတယ်ဟုတ်တယ်
တနင်္ဂနွေလိုပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီး KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာ NCA ကိုအပိတ်တ်မဆွေးနွေးနိုင်သေးလို့စက်ပြီးဆွေးနွေးနေရတဲ့အနေအထားဖြစ်ကြောင်းလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ရေးထိုးမယ်လို့ပြောထားကြောင်းတုံ့ပြန်ထားပါတယ်ဒေါ်ဆန်းစုကြည်ဟာကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG နဲ့ဆွေးနွေးခဲ့ရမှာတော့လက်ရှိဖြစ်ပျက်နေတဲ့အနေအထားတွေကိုတင်ပြခဲ့ကြောင်း PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်။ကျွန်တော်ကဒီဆွေးနွေးတဲ့တင်ပြတာတော့မရှိဘူးဒီ due process တော့ဘယ်လိုလုပ်လာလဲဆိုရင်ဒီမှာသိကြနေတယ်ပေါ့။ဒါကြောင့်ငါတို့ဒီလိုဒီလိုချင်းချင်းဆက်ဆောက်လာတယ်။အဲအစီအစဉ်မှာဒီလိုဖြစ်ဆက်မှုတွေနည်းနည်းအားနေတဲ့ဟာတွေကျွန်တော်သိကြတာရှိပါသေးတယ်။ဒီနေ့မို့တော့လည်းဘုရားဟောကြားတဲ့အစ်ကလေးဒီနေ့မို့လို့အတဲ့အစ်တွေအရှိနေတဲ့အခါကျတော့ဒီနေ့မို့လို့အားစိုက်ဖို့ဆိုတဲ့ဟာလေးသင်ကြတာရှိပါတယ
် NCA လက်မှတ်ရေးထိုးပြီး27ရာစုပင်လုံးမှာပါဝင်ဖို့ကတော့နှစ်ဖက်ယုံကြည်မှုတည်ဆောက်နိုင်မှုအပေါ်မှာမူတည်နေကြောင်းလည်းပြောပါတယ်ဒီကနေ့တွေ့ဆုံဆွေးနွေးတဲ့အပေါ်မှာတော့ဦးအင်ဆန်ဆန်အောင်ကအခုလိုတုံ့တက်ပါတယ
်အပြည့်တော်ဆောင်တယ်လို့ပြောလို့ရပါတယ်ဗျာဒါအားရကြတယ်ရှိမဲ့ဒေါ်ဆန်းစုကြည်ကြားတဲ့ဇမားကတော့တစ်ခါတော့နှမသက်သက်နဲ့ပြောတဲ့ခါတော့တစ်ချိန်တော့လူတို့ကနားလေမှုလွေးကြရလက်ပါလေ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှတော့မိုင်းပေါ်မျိုးကခတ်ချုံနဲ့မိုင်းနာစစ်ဆောင်စခန်းတွေကိုတွားရောက်ခဲ့ပါတယ်စစ်ဆောင်ပြည်သူတွေတင်ပြတဲ့ကိုင်းငယ်တွေရဲ့ပညာရေးအပါအဝင်ကျန်းမာရေးလူမှုရေးကိစ္စတွေဆွေးနွေးခဲ့သလိုစာနာရိတ်ခါနဲ့ကလေးငယ်တွေအတွက်ဝတ်စားတွေပေးအပ်လှူဒန်းခဲ့ပါတယ်ဒီကနေ့ညနေပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာမြစ်ကြီးနားမျိုးကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ